ဒေါ်စန်းစုကြည်ပေါ်ဆွဲဆိုတဲ့အောက်ရီလိုက်စားမှုဆွဆွဲချက်အမှုတွေကိုတောက်ကြနေတိုင်းနှစ်ပတ်တစ်ကြိမ်စစ်ဆေးသွားမယ်လို့သိရပါတယ်။လက်ရှိအဖြစ်တော့ဒေါ်စန်းစုကြည်ပေါ်စုစုပေါင်းဆက်တမှုနဲ့ဆွဲဆိုထားပြီးတရားရုံးကဆွဲချက်တင်တဲ့အဆင့်မဆုံးဖြတ်ရသေးပါဘူး။စက်တင်ဘာလတတိယပတ်အတွင်းဒေါ်စန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကိုစစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုအခုတစ်ပတ်အတွင်းနေပြည်တော်ကတည်ထောင်တရားရုံးမှာပြန်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။ကိုဗစ်ကာယောဂါကြောင့်တရားရုံးကြားနာစစ်ဆေးမှုတွေကိုနှစ်လကျော်ကြာရနားထားခဲ့ပြီးတဲ့နောက်အခုတစ်ပတ်မှာပြန်လည်စတင်စစ်ဆေးခဲ့တာပါ။ဒီတစ်ပတ်မှာတော့မန္တလေးတိုင်းတရားလွှတ်တော်မှာဒေါင်ဆန်းစုကြည်ပေါ်အဂတိလိုက်စားမှုနဲ့စွဲဆိုထားတဲ့အမှု၄မှုကိုလည်းတောက်ကြနေကစတင်စစ်ဆေးခဲ့ပါတယ်။ဒီမှုတွေဟာနောက်ထပ်ထပ်တိုးတာတွေမဟုတ်ဘဲပြီးခဲ့တဲ့လတွေကတည်းကစွဲဆိုထားတဲ့အမှုတွေဖြစ်တယ်လို့ဒေါ်စန်းစုကြည်ရဲ့အကျိုးဆောင်ရှင်နေဦးခမောင်စောက VOA ကိုပြောပါတယ်
။ဟိုလေးမှုကမန္တလေးတိုင်းပြည်အနှံ့ပါလားမှာသူစီဘိုင်းဝေးပြရ။မန္တလေးတိုင်းပြည်အနှံ့တော့အစ်စ်မှာအဲ့ဒီလေးမှုကဒီကြောင်မန္တလေးတိုင်းပြည်အနှံ့တော့အန်စီရောအကွန်နေရည်ရ။နေပြီးတော့မှာပဲရုံတာဆိုင်ပါတယ်။ဟုတ်အဲ့ဒီကံကအဲ့ဒီလေးမှုတော့ကတော်စားကြီးကတည်းကနံမှုပေါ့ဗျာသူပြောခဲ့နံမှုအဲ့ရည်ရနပတ်တကာစေတော်လာရင်စံစောမှာတောက်ရနေတိုင်
းဒေါ်စန်းစုကြည်ကိုစစ်ကောင်စီဘက်ကအာဂရီလိုက်စားမှု၅မှုအပေါင်းဝင်စုစုပေါင်းအမှု၁၇မှုနဲ့တရားစွဲထားတာပါဒါပေမဲ့အခုလောလောဆယ်မှာတော့ဒီအမှုတွေနဲ့ပတ်သက်ပြီးရဲကအမှုဖွင့်ထားတာကိုတရားရုံးမှာစစ်ဆေးတဲ့အစ်စ်မှာပဲရှိနေသေးပြီးတမှုမှစွဲချက်မတင်ရသေးဘူးလို့တရားလွတ်တော်ရှင်းနေဥက္ကမောင်စောကပြောပါတယ
်အမှုမှမတင်ရဘူးအမှုတွေကရာဇမှုရဲ့ထုံးစံကဒီလိုပြီးအမှုတင်ပြီးရှင်းရနေကြတော့မှလို့ဟာလောက်တာပေါ့ရဲဆွဲချက်နဲ့ပေါ့နော်တရားရုံးကိုတင်တယ်ဟမ်တရားရုံးကဒီအမှုကိုလက်ခံပြီးရင်တင်လို့နဲ့လူပြတ်သက်တွေကိုဆက်တယ်ဗျာအဲဒီလိုနဲ့လူပြတ်သက်တွေဖြစ်ပြီးရတဲ့အခါကျတော့အဲ့ဒါကိုကိုွားတဲ့အခါတော့မယုံရနဲ့ပြီးတော့မှအကျတဲ့လုံးလောက်ပြီးလို့ဖြစ်တဲ့အခါဒီဆွဲချက်ရှောက်ရဲရဲ့နောက်ကပ်ပြရတယ်ဗျာအပြေးပြီးတော့မှဆွဲချက်ပြည့်ပြည့်တဲ့ဒီလေခါကျမှဆွဲချက်တွေလည်းဆိုရင်အပြစ်မရှိဘူးလို့ကျွန်တော်ရင်းဆိုရဲဆိုရင်ဆွဲဖွဲ့ခံရပြီးသွားတက်ပြီးပြရတယ်ပြီးတော့မှအပြစ်ကအမင်းချတယ်အဲ့တော့အခုကဆွဲချက်ရှောက်ရဲရဲ့တပုပြေးပြီးပါပြီဒါမဲ့အမင်းချတယ်ပါဘူးကြီးခဲ့တဲ့လုံးလေးမှာဒါရငါခါကူကြီးပေါ့ဗျာအဲ့ဒီအမှုတွေဆွဲချက်တင်နေမတင်ဘူး argument sp charge ကိုခေါ်တော့ကျွန်တော်ရပြီးပါလိမ့်မယ်။ဒါနဲ့ဒီမှာဒီမှာဆွဲချက်အမိန့်ချပါမယ်ယူပါဆွဲချက်ပြန်လာပြန်လာ။ဘုခုနဲ့ဆိုတာကရက်ကမ်းမှာဖွင့်ပါလေ။ရက်ကမ်းမှာအမှုဖွင့်ပြီးတော့အမှုက FIR ဖွင့်ဖွင့်လို့ရစစ်ဖေးစင်းလေးကြီးအရုပ်ကိုတင်တော့ဒီအရင်ကအဲ့ဒီအမှုလက်ခံတာလားလက်ခံစစ်
။ရန်ကုန်တိုင်းတရားလွှတ်တော်နဲ့မန္တလေးတိုင်းတရားလွှတ်တော်တွေမှာဆွဲထားတဲ့အမှုတွေကိုလည်းနေပြီးတော့မှပဲစစ်သွားမှဖြစ်တဲ့အတွက်စစ်ကောင်စီဟာဒေါ်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေအားလုံးကိုနေပြီးတော့တနေရာထဲမှာပဲစစ်သွားဖို့ပြင်ဆင်ထားပုံရတယ်လို့မြင်ရပါတယ်။အခုလိုအမှုတွေအားလုံးကိုနေပြီးတော့တနေရာထဲမှာပဲစစ်သွားဖို့လုပ်နေပေမဲ့လည်းမူလကအမှုအခြေအနေတွေအပြင်နှစ်လကြာတရားရုံးစစ်ဆေးမှုတွေကိုရပ်နားထားခဲ့တာတွေကြောင့်ရိုးရှင်းတဲ့အမှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့တရားရုံးတွေဘက်ကမျှော်မှန်းထားသလိုမျိုးရပ်ပေါင်း180အတွင်းပြီးစီးနိုင်ကြတော့ပို့ပြီးတော့နည်းလာတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ